Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘေးရန်ပေါင်းကခင်းဝေးကြပါစေ2024ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဝက်ကို5ဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေစာအစီအစဉ်အစအဆုံးကိုတော့ဂျိုးဒူစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်ဒီမှာခင်ဗျူထွေးပါရှင
်ဂါဇာမြောက်ပိုင်းစေယုံစီးနင်းမှုကနေပါလက်စတိန်ရ40ကျော်ကိုအစ္စရေးတပ်တွေဖမ်းဆီးခဲ့ပါတယ်။ဆီးရီးယားအရေးတူရကီနဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးတွေစနေနေ့ကတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ကြပါတယ်။2025အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာချိန်မှာတရုတ်အာဆီယံပူးပေါင်းဆောင်ရွက်မှုကိုမြင့်တင်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်လောင်းလုံနဲ့ရေပြူမြို့နယ်တွေမှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေသတင်းပေးပို့ချက်နောက်အာရှနိုင်ငံရေးတနစ်တာအနှစ်ချုပ်အထူးအစီအစဉ်ကိုတင်ဆက်ပေးဖို့ရှိတယ်လို့ပဲဒီမိုကရေစီနဲ့လူအခွင့်အရေး2024ဖြစ်ရအနှစ်ချုပ်ကိုကြားရမယ်ဦးတမောင်တန်းရဲ့ဒီမိုကရေစီလူခွေရေးနဲ့ခေတ္တကဘာအထူးအစီအစဉ်နောက် Frontier မြန်မာရဲ့ဒုအတန်နဲ့မညွညွလွင်ရဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်ဝေပေးသွားဖို့ရှိပါတယ်ရှင်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
ဂါဇာမြောက်ပိုင်းကကမဲအက်ဒဗန်ဆီယုံကိုတောက်ချန်လေးကဝင်ရောက်ဆင်းနေတဲ့အစ္စရေးတပ်တွေကဆင်းုံရဲ့ဒါရိုက်တာနဲ့ဒါဇင်နဲ့ချီတဲ့ဆေးဝန်တန်းတွေအပါဝင်ပါလက်စတိုင်း240ကျော်ကိုဖမ်းဆီးခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကရောအစ္စရေးစစ်တပ်ကပါပြောပါတယ်။တောက်ချန်ညနေမှာအစ္စရေးစစ်တပ်ကဆေးုံဝန်ထမ်းတချို့ကိုပြန်လွှတ်ပေးပါတယ်။ဒါပေမဲ့လွတ်မလာသေးတဲ့ဆေးုံအကြီးကဲဟက်ဆမ်အဘူဆဖီယာအတွက်စိုးရိမ်ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေးုံကဟမတ်စ်တွေရဲ့စစ်စင်ဌာနချုပ်ဖြစ်တဲ့တုံးတယ်နေရာဖြစ်ပြီးတော့အခုဖမ်းထားသူတွေဟာစစ်သွေးကြောလို့တန်လျာရှိသူတွေလို့ပြောပါတယ်။ဒါအပြင်အဘူဆဖီယာဟာလည်းဟမတ်စ်တပ်ခဲရဲ့တာဝန်ရှိသူလို့တန်လျာရှိတဲ့အတွက်မင်းမြန်းဖို့ခေါ်ဆောင်သွားတာလို့ပြောပါတယ်။ဟမတ်စ်တွေကတော့15လကြာနေပြီဖြစ်တဲ့ဒီဂါဇာစစ်ပွဲအတွင်းဆေးရုံတွေကနေတိုက်ခိုက်ရေးလုပ်နေတယ်ဆိုရယ်အစ္စရေးတွေရဲ့ပြောကြားချက်ကမမှန်ဘူးလို့ပြောပါတယ်။ဆေးရုံမှာတိုက်ခိုက်ရေးသမားတွေမရှိဘူးလို့လည်းပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေးရုံကိုဝင်ပြီးမစီးနှင်းခင်မှာပဲလူနာရီနဲ့ဆေးဝန်တန်းစုစုပေါင်း350ကိုဘေးလွတ်အပို့ပေးတယ်လို့ပြောပါတယ်။ဒါပြင်ဝင်ရောက်ဆင်းနှင်းချိန်မှာလည်းဒေတာရင်းချမ်းမရဲ့အာနာဘင်းတွေနဲ့ပူးပေါင်းပြီးတော့နောက်ထပ်95ယောက်ကိုအင်ဒိုနီးရှားဆေးုံဘက်ကိုလွှဲပေးခဲ့တယ်လို့ပြောပါတယ်။ဆီးရီးယားရဲ့နဲ့ပတ်သက်ပြီးတူရကီနိုင်ငံခြားရေးဝန်ကြီးဟကန်ဖီဒန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်တို့စနေနေ့မှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဆီးရီးယားမှာသူတို့ကိုယ်တိုင်ဥဆောင်ဖို့နဲ့ဆီးရီးယားရဲ့နိုင်ငံရေးလုပ်ငန်းရှင်မှာလူခွင့်ရေးကိုလေးစားပြီးအဖွဲ့အားလုံးကိုကိုယ်စားပြုတဲ့အစိုးရအဖွဲ့ဖွဲ့ဖို့လိုအပ်တယ်လို့ဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တူရကီဝန်ကြီးနှုတ်ကတူရကီနဲ့ဆီးရီးယားနိုင်ငံတွေကိုအကြမ်းဖက်ဝါဒကနေအကာအကွယ်ပေးဖို့နဲ့ယုံကြုံမှုရှိဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးဌာနကလည်းဆီးရီးယားမှာအာနာရှင်ဖက်ရှယ်အာဆတ်ကိုဖျောက်ချခဲ့တဲ့အစိုးရတဲ့အဖွဲ့ရဲ့အဲ့ဒါကူးပြောင်းမှုကာလစနစ်တကျဖြစ်စေဖို့အတွက်အတူလက်တွဲဆောင်ရွက်ဖို့လိုအပ်တယ်လို့ဝန်ကြီးနှုတ်တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြောင်းတင်ထုတ်ပြန်ခဲ့တာပါ။ဒါအပြင်ဆီးရီးယားမှာ YPG Cut လက်နက်ကိုင်အဖွဲ့တွေခိုလုံဖို့အတွက်တူရကီအစိုးရကခွင့်မပြုနိုင်ကြောင်းဝန်ကြီးဘလင်ကင်ကိုတူရကီဝန်ကြီးဟကန်ဖီဒန်ကပြောကြားကြောင်းနဲ့တူရကီနိုင်ငံရေးဌာနပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတိုက်ခိုက်နေတဲ့အဖွဲ့တွေနဲ့သူတို့ကိုထောက်ခံသူတွေပုံအောင်နေတဲ့ပါကစ္စတန်နိုင်ငံတဲကအချက်ချနေရအများပြားကိုအာဖဂန်တပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မကြာသေးခင်ကလူတွေတေဆွန်းရတဲ့အထိပြစ်ခတ်ရတဲ့ပါကစ္စတန်ဘက်ကတိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့လည်းအာဖဂန်ဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းအာဖဂန်အရှေ့ခြမ်းပတိကတ်ခရိုင်ထဲမှာရှိတဲ့တဘုံတွေနဲ့သူတို့ရဲ့လေ့ကျင့်ရေးတင်နန်းကျောင်းတစ်ခုကိုပါကစ္စတန်ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီထိုက်ခိုက်မှုအတွင်းလူတွေဒါဇင်နဲ့ချီတေဆုံးပါတယ်။အာဖဂန်တာလီဘန်အစိုးရဟာနှစ်နိုင်ငံနယ်ဆက်ဖြတ်ကျော်ကျူးလွန်နေတဲ့စစ်သွေးကြွလုပ်ရတွေကိုကောင်းကောင်းမနှိမ်နှင်းဘူးလို့ပါကစ္စတန်ကဆွဆဲပေမဲ့တာလီဘန်အစိုးရကတော့ညှင်းဆိုပါတယ်။အာဖဂန်ဘက်ကအခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့အာဖဂန်ကာကွယ်ရေးဌာနကမပြောပါဘူး။ဒါပေမဲ့တာလီဘန်တွေကိုထောက်ခံတဲ့ဟာရီယာနေရှင်သတင်းစာမှာတော့တိုက်ခိုက်မှုအတွင်းပါကစ္စတန်တပ်ဖွဲ့ဝင်19ဦးနဲ့အာဖဂန်အရသား3ဦးတေဆုံးခဲ့တယ်လို့ ဝန်ကြီးဌာနသတင်းအင်းမဲ့ကိုကိုးကားပြီးဖော်ပြထားတာပါ
view american တာမနက်ဖက်မြန်မာဘာသာစီစဉ်နေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
် view american တာကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကရင်ပြည်နယ်မြောက်ရီမြို့ကမြို့မရဲစခန်းကိုဒီဇင်ဘာလ28ရက်နေ့ည9နာရီကျော်လောက်မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကနေ drone နဲ့ဘုံခွဲပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကနေရဲတပ်ဖွဲ့ဝင်3ဦးနဲ့မိသားစုဝင်2ဦးစုစုပေါင်း4ဦးဒဏ်ရာရခဲ့တာကြောင့်မြောက်ရီစစ်ရုံးကြီးမှာစိတ်ကူတမှုခံယူနေရတယ်လို့လည်းပြောပါတယ်။ဒီ drone ဟာရဲစခန်းအရှိလမ်းကြားမှာတိုက်ရောက်ပောက်ကွဲခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့ဒီမြောက်ရဲစခန်းဟာ KNU ခင်မျိုးသားအစည်းအရုံးနဲ့ဒေသခံပူးပေါင်းတက်တဲ့တိုက်ခိုက်မှုကိုခံခဲ့ရပူပါတယ်။ညဒီချိန်ကလည်း drone နဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးခရိုင်အုပ်ချုပ်ရေးမှူးတရအပါဝင်5ဦးသေဆုံးခဲ့ရတယ်လို့ဒဏ်ရာသူကလည်း10ဦးတည်းမနည်းရှိခဲ့ပါတယ်။အခုအတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တရင်တရုံတရထုတ်ပြန်တာမရှိသေးပါဘူး။လာမယ့်2025 January 1ရက်ကစပြီးအာဆီယံဖွဲ့ကြီးရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူတော့မဲ့မလေးရှားအနေနဲ့တရုတ်အာဆီယံပူးပေါင်းဆောင်ရွက်မှုကိုပြင့်တင်နိုင်မယ်လို့သူယုံကြည်ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကပြောပါတယ်။ဝန်ကြီးချုပ်အီဘရာဟမ်ကမလေးရှားအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရချိန်မှာဒေသရင်းစည်းလုံးညီညွတ်မှုပိုးပြီးတော့ထိရောက်ခိုင်မာရေးကိုသူဦးစားပေးပြီးလှုပ်ဆောင်မယ်လို့ဘေကျင်းမှာပြုလုပ်တဲ့တရုတ်ဗဟိုရုပ်သံနဲ့လူတွေ့မင်းမြန်းကမ်းမှာပြောကြားခဲ့တာပါ။အာဆီယံဖွဲ့အနေနဲ့နိုင်ငံတွေကြားထိရောက်တဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံရေးတည်ငြိမ်ရေးဖို့အပါအဝင်မရေမရာဖြစ်နေတဲ့စိန်ခေါ်မှုကြီးမားတဲ့ကိစ္စရပ်မျိုးတွေကိုပါရင်ဆိုင်ဖြေရှင်းဖို့အတွက်ဦးစားပေးဆောင်ရွက်မယ်လို့လည်းပြောပါတယ်။အောက်တိုဘာလတုန်းကလောစ်မှာချင်းပါတဲ့28ကြိမ်မြောက်တရုတ်အာဆီယံထိပ်သီးအစည်းအဝေးမှာတရုတ်အာဆီယံကြားလွတ်လပ်တဲ့ကုန်သွယ်ရေး FTA ပုံစံ3အတွက်တရုတ်နဲ့အာဆီယံခေါင်းဆောင်တွေသဘောတူခဲ့ကြတာဖြစ်ပါတယ်။ဒီကုန်သွယ်မှုကကမ္ဘာမှာလူ့ရေအများဆုံးနေထိုင်တဲ့ဒေသတစ်ခုအတွက်ဖွံ့ဖြိုးရေးမှာအဓိကကဏ္ဍမှာရှိလာဖို့ပြောလင့်ထားတာဖြစ်ပါတယ်။ဝန်ကြီးချုပ်အီဘရာဟမ်ကတော့တရုတ်နဲ့အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုနဲ့ဒီလိုကုန်သွယ်မှုအရှိန်မြင့်လာစေဖို့အတွက်လုပ်မယ်လို့ပြောပါတယ်။ဒီနှစ်2024ဟာအမေဆုံအမြဲဆိုင်တက်တော်ကြီးအတွက်တဘာဝဘေးရန်ကိုဆွဆွဝါဝါခံစားခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။ရာသီဥတုဖြောက်ဖောက်ပြန်ပြောင်းလဲမှုကိုတွန်းလှန်ရမှာအရေးပါတဲ့အပင်နဲ့သရော်မျိုးစိတ်အများအပြားကိုလည်းထိခိုက်ပျက်စီးစေခဲ့တာပါ။ကဘာကြီးပုံလွှဲလာတဲ့အတွက်မိုးခေါင်ရေရှားတဲ့ဒဏ်ကိုခံရသလိုနောက်ဆက်တွဲတော်မီလောင်ကျမှုကလည်း2005ခုနှစ်နောက်ပိုင်းကစပြီးဒီနှစ်အဆိုးအဝါဆုံးနှစ်တစ်နှစ်ဖြစ်ခဲ့တာပါ။တောင်းမီကြောင့်တက်တော်ပြုံးတိမှုကိုလည်းကြုံရသလိုတချို့တက်တော်ပြုံးတိမှုတွေကတော့လူတွေကကျဲနွားမွေးမြူချမ်းတွေဆောက်ဖို့အတွက်တမင်ရည်ရွယ်ချက်ရှိရှိနဲ့ရှင်းလင်းပြီးမိရှုခဲ့တာလို့ယူဆရပါတယ်။အမေဇွန်တက်တော်ကြီးရဲ့အကျယ်ဝန်းအဖြစ်အိန္ဒိယနိုင်ငံရဲ့နှဆရှိပါတယ်။ဘရာဇီးနဲ့အင်္ဂလိပ်နိုင်ငံပေါင်း၈နိုင်ငံနဲ့နယ်မြေတစ်ခုလုံးမှာဖြန့်ကျက်တည်ရှိပါတယ်။ကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့ကာဗွန်နိုက်အောက်ဆိုက်ဖန်လွင်ဓာတ်ငွေအမြောက်များကိုထိန်းချုပ်ထားရနေရာလည်းဖြစ်ပါတယ်။ဒီအမေဇွန်တက်တော်ကြီးထဲမှာကမ္ဘာရေကျိုးပမာဏရဲ့20ရာခိုင်နှုန်းလောက်နဲ့လူသိများတဲ့သစ်ပင်မျိုးစိတ်ပေါင်း16000အပါဝင်အမကန်းဇီဝမျိုးစိတ်ပေါင်းများစွာရှိပါတယ်။ဒါပေမဲ့အစိုးရတွေကတော့ဒေတောအုပ်ကြီးကိုထိမ့်သိမ့်ဖို့ပဲဖြစ်ဖြစ်ဌာနေတန်းသားတွေရဲ့အခွင့်ရေးတွေကိုကာကွယ်ဖို့ပဲဖြစ်ဖြစ်စိတ်ဝင်စားကြသေးပါဘူ
း။ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။မကြခင်မှာတော့အာရှနိုင်ငံရေးတနစ်တာအနှစ်ချုပ်အထူးအစီအစဉ်နောက်ဒီမိုကရေစီနဲ့လူအခွင့်အရေး2024ဖြစ်ရအနှစ်ချုပ် Frontier မြန်မာရဲ့အကျိုးအသံနဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုကတော့အရင်ဆုံးပြည်တွင်းသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းလောင်းလုံမြို့နယ်နဲ့ရေပြူမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားမှာ DFI တိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံတွေဘေးလွတ်ရာကိုရှောင်ပုန်နေကြပါဗျ။ ကာကွယ်ရေးတပ်တွေကစစ်ကောင်စီစခန်းတချို့ကိုသူတို့သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းပြောပြမိလို့စစ်ကောင်စီဘက်ကတော့သတင်းတစုံတရာမထုတ်ပြန်သေးပါဘူး။တင်လိုက်တိုင်းဘက်ကစီးအခြေအနေနဲ့ပတ်သက်လို့တော့မအေးမှကသတင်းပေးပို့ထားပါရဲ့ရှင်
။တနင်္လာရီတိုင်းလောင်းလုံမြို့နယ်နဲ့ရေပြူမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေဟာဒီရက်ပိုင်းတွင်တိုက်ပွဲတွေပြင်းထန်နေပြီးတနင်္လာရီတိုင်းအတွင်းကစစ်ကောင်စီရဲ့တပ်စခန်းတွေရဲစခန်းတွေကိုပါပူးပေါင်းတပ်တွေဘက်ကတိုက်ခိုက်သိမ်းပိုက်တာတွေလုပ်နိုင်တာတွေရှိလာပြီလို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကအခုလိုပြောပါတယ်
။ဟုတ်ကဲ့လောင်းလုံမြို့ခုနရဲစခန်းကတပြိုင်တည်းလောင်းလုံမြို့ပေါ်မှာရှိတဲ့ရဲစခန်းရဲ့ခုနကျွန်တော်တို့ဒီတုံးစွဲမှာဟိုဒီကြောက်နေပေါ်မှာရှိတဲ့မိုက်ခရိုဝေ့စခန်းရဲ့အဲ့ဒီဟာကိုတပြိုင်တည်းပိန်းတော့ဗျ။တပြိုင်တည်းဝင်တိုက်တာပေါ့ဟုတ်ကဲ့။ဟုတ်ကဲ့တပြိုင်နဲ့တည်းဝင်ပြစ်တာဟိုဘက်ကပြစ်နေတုန်းဒီဘက်ကလည်းဟိုကပြစ်တာရင်တော့တော့ဟုတ်ကဲ့ဘဲဒက်စကန်တို့ဟိုဟာတို့တော့နည်းနည်းပါးပါးသိနိုင်တာတော့ရှိတယ်ခင်ဗ
ျမိုက်ခရိုဝေ့စကန်ကုန်းကတော့တနင်္လာရီတိုင်းရေပြူမြို့နယ်ကံပေါက်ဒေသရေကန်တောင်မှာတက်ဆွဲထားတာဖြစ်ပါတယ်တနင်္လာရီတိုင်းအတွင်းစစ်ကောင်စီရဲ့တက်စကန်တွေနဲ့ရဲစကန်တွေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုဆိုရင်စစ်ကောင်စီဘက်နဲ့ပူးပေါင်းတပ်ဖွဲ့တွေဟာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာတဲ့အတွက်တနင်္လာရီတိုင်းအတွင်းမှာစစ်ဘေးရှောင်သူတွေလည်းနေရမပြန်နိုင်ကြဘူးလို့လည်းဆိုပါတယ
်ဒီတနင်္လာရီဟိုဟာတနင်္လာရီမြို့နယ်ဘက်မှာရှိမယ်အခုဆိုရင်ဟိုဒီဒေဝယ်မြို့နယ်မှာရှိမယ်အခုလောင်းလုံမြို့နယ်မှာရှိမယ်ဗျအဲ့ဒီ၃နေရာတော့ဟိုစိတ်နည်းနည်းပူနေတဲ့နေရာမျိုးလို့တော့တော်တော်ဟိုဟာများနေတာတွေ့ရတယ်ဗျ
အခုဆိုရင်လောင်းလုံနဲ့ကြောက်နီမောင်အောက်ဖက်ကျေးရွာတွေကိုစစ်ကောင်စီတပ်တွေကလမ်းပန်းဆက်သွယ်ရေးသွာလာလို့မရအောင်ပိတ်ဆို့ထားတဲ့အတွက်ဒေသခံတွေစားနပ်ရိက္ခာတွေပြက်လက်နေပြီးအ ਨੇ ဆုံးကျေးရွာ၅ရွာကပိတ်မိနေပါတယ်။ဒီဇင်ဘာလ23ရက်နေ့ကနေ26ရက်နေ့အထိကြောက်နီမောင်ရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်။တနင်္လာရီတိုင်းမှာနိုဝင်ဘာလအတွင်းတိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်နေရဲဆွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရသူစစ်ဘေးရှောင်68,000ကျော်ရှိခဲ့တယ်ဆိုပြီးဒေသအတွင်းသုတေသနနဲ့သတင်းချက်လက်တွေကိုကောက်ယူနေတဲ့ FE5 တနင်္လာရီရဲ့ဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ပလောမြို့နယ်တစ်ခုထဲမှာပဲစစ်ဘေးကြောင့်နေရဲဆွန့်ခွာထွက်ပြေးခဲ့ရသူ19,500ကျော်ရှိခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်ရှင်။
ဒါကတော့တနင်္သာရီတိုင်းတွေကလောင်းလုံတဲ့ရေပြူမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုမအေးမှကသတင်းပေးပို့ခဲ့တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေး Frontier မြန်မာရဲ့အတူအသံနောက်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာသတင်းတွေကသူကြအပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ပါအောင်ရှင်
။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့သတိပြန်ချက်တွေရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာ3ပြည့်စုံကြပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ။
ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့အာရှနိုင်ငံရေးတစ်နှစ်တာနှစ်ချုပ်အထူးအစီအစဉ်ဖြစ်ပါရယ်။တရုတ်နျူကလ িয়ার ထိပ်ဖူးသေးဆောင်နိုင်တဲ့တိုက်ချင်းပြစ်ဒုံးကျည်တစ်စင်းကိုပြီးခဲ့တဲ့ရက်ကပြစ်ခတ်ဆန်းသက်ခဲ့ပါရယ်။ဂျပန်စစ်သင်္ဘောတစ်စင်းကတော့နှစ်ပေါင်း80ကျော်အတွင်းပထမဆုံးအကြိမ်တရုတ်ထိုင်ဝမ်ရေးလက်ကြားကိုဖြတ်သန်းပေါင်းနေခဲ့ပါရယ်။အစ္စရေးနဲ့လဗနော်ဟက်စ်ဘိုလာအဖွဲ့တို့ကြားပြည်ပခါတွေကတော့ပြင်းထန်နေပါတယ်ဒီလိုသတင်းတွေကိုစူးစီးပြီးအာရှနိုင်ငံရေးတစ်နှစ်တာနှစ်ချုပ်ထူးဆီစဉ်အဖြစ်ကိုစုံမိုးကျော်ကဒီတစ်ပတ်တင်ပြထားပါတယ်ရှင
်2024ခုနှစ်ဟာကမ္ဘာရွေးကောက်ပွဲအများဆုံးနှစ်လို့ဆိုတဲ့အတိုင်းအာရှတလောမှာလဲထိုင်ဝမ်အင်ဒိုနီးရှားဘင်္ဂလားဒေ့ချ်အိန္ဒိယပါကစ္စတန်စတဲ့နိုင်ငံအတော်များများမှာရွေးကောက်ပွဲတွေဖြစ်ခဲ့ပြီးအစိုးရအသစ်တွေတက်လာခဲ့သလိုအာဏာကိုဆက်လက်ထိန်းချုပ်ထားဖို့ကြိုးပမ်းတဲ့အတွက်မတည်ငြိမ်မှုတွေဝေဖန်မှုတွေလည်းဖြစ်ခဲ့ပါတယ်။2024ခုနှစ်အတွင်းအာရှတိုက်ရဲ့နိုင်ငံရေးဒီမိုကရေစီအရေးကိုပြန်ကြည့်မယ်ဆိုရင်တည်ငြိမ်မှုနည်းတယ်လို့ဆိုနိုင်ပါတယ်။2024နှစ်စံပိုင်းဇန်နဝါရီလ9ရက်နေ့မှာဘင်္ဂလားဒေ့ချ်မှာရွေးကောက်ပွဲလုပ်ပါတယ်အာနာဂိုနိရှိလာများထုတ်ကင်တာတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာပဲစတုဒ္ဒအကြိမ်ဝန်ကြီးချုပ်ပြန်ဖြစ်ခဲ့ပါတယ်။အ အတိုက်ခံနေအပေါ်ဖန်ဆီးထောင်ချတာရွေးကောက်ပွဲဝင်ငွေပိတ်ပင်ထားတာတွေကြောင့်ဘင်္ဂလားဒေ့ရှ်ဒီမိုကရေစီကိုဝေဖန်ခဲ့ကြပါတယ်ဆန္ဒပြပွဲတွေအကြမ်းဖက်နေနေမှုတွေရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲပြီးတောက်လျှောက်ဖြစ်ခဲ့ပြီးနောက်ဆုံးဩဂုတ်လအရောက်မှာတော့အာနာကို15နှစ်ကျော်ကြာချုပ်ကန်ခဲ့တဲ့ဝင်ကြီးချုပ်ရှိတ်ဟာစီနာတိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်အဲ့ဒီနောက် January 13ရက်နေ့မှာထိုင်ဝမ်မှာရွေးကောက်ပွဲကျင်းပပါတယ်တိုးတက်သောဒီမိုကရက်ပါတီ DPP ပါတီကလိုက်ချင်တေသမရဖြစ်လာပါတယ်တရုတ်ကတော့သဘောမကျပါဘူးသမရလိုက်ချင်တေကိုထိုင်ဝမ်လွတ်လပ်ရေးလိုလားသူလို့ဆွဆွဲပြီးချင်းချောက်ပြောဆိုတာတွေထိုင်ဝမ်ကျွန်းအနေစီရေးပြတာတွေလုပ်ပါတယ်တရုတ်ကထိုင်ဝမ်ကိုသူပိုင်လို့ကြွေးကြော်ထားပြီးလူအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်မေလ20ရက်နေ့ကလိုက်ချင်တေသမရအဖြစ်ကျန်းသက်စာချိန်ဆစဉ်ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းတရုတ်ထံကနေလွတ်လပ်ရေးတောင်းဆိုသွားမှာမဟုတ်ပေမဲ့တခြားအာဏာပိုင်နယ်မြေတစ်ခုအဖြစ်ဆက်လက်ရည်တည်သွားမယ်လို့ပြောဆိုခဲ့ပါတယ်။မေလ23ရက်နေ့မှာတရုတ်ကချင်းကြောက်တဲ့အနေနဲ့ထိုင်ဝမ်အနီးစီရေးလေ့ကျင့်ခဲ့သလိုမေလ24ရက်နေ့မှာကာဝေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအခုလိုချင်းကြောက်ပြောဆိုခဲ့ပါတယ်
။近日，中国人民解放军东部战区组织战区陆军、海军。
ဒီစီလီကျင်းမှုဟာထိုင်ဝမ်လွတ်လပ်ရေးဆိုပြီးစိတ်ကြီးဝင်နေတာတွေနဲ့ပြင်ပကဝင်ရောက်ဆွတ်ဖက်မဲ့အင်အားစုတွေကိုတားမြစ်ဖို့အတွက်ဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးဆိုပြီးရန်စမှုတစ်ခုလုပ်တိုင်းပြန်လည်ပေါင်းစည်းရေးအတွက်ရှေ့ကိုခြေတလန်းတိုးတဲ့တံပြန်လှုပ်ဆောင်မှုတစ်ခုကိုလှုပ်ဆောင်မှာဖြစ်ပြီးပြန်လည်ပေါင်းစည်းရေးပြီးမြောက်တဲ့အထိလှုပ်ဆောင်သွားမှာဖြစ်ပါတယ
်။သမရလိုက်ချင်းတေကတော့ထိုင်ဝမ်ကိုကာကွယ်သွားမယ်လို့မေလ23ရက်နေ့မှာပြောဆိုခဲ့ပါတယ်
။ဝေးစန်းဂျွန်းတုံဆွိုင်我的责任就是保家卫国。
基耶里戴阿龙爷，乌兹就撇在丹麦安尼呢。丹比呢，比杜瑞耶在欧文那个加过多瓦没？丹比耶龙九英一对，丹麦罗等个尼古蒙诺马瑞呢一度，谁人个八万多瓦没？
第二个，台湾的 democracy 一个阿贝偷看呢 ，American 皮囊苏古巴，刚过表示比第二比特比的穆古达，再来干衰亚美路表示差不多。February 10日嘛咯。ပါကစ္စတန်မှာရွေးကောက်ပွဲလုပ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေရုံးရင်ဆန်ခတ်မှုတွေအကြာကပဲစစ်တပ်နဲ့အဆင်ပြေတယ်လို့ဆွဆွဲခံထားရတဲ့နဝရှရစ်ဝန်ကြီးချုပ်ဖြစ်သွားပါတယ်အရင်ကအတိုက်ခံဝန်ကြီးချုပ်ဟောင်းအင်မရာခန်ကတော့ဖမ်းဆီးခံထားရဆဲဖြစ်ပါတယ်ဖေဗူအာရီလ14ရက်နေ့မှာတော့အင်ဒိုနီးရှားမှာရွေးကောက်ပွဲလုပ်ပါတယ်ယခင်အာနာရှင်ဟောင်းဆူဟာတိုရဲ့တမဲဘိုဂျိုဂျီဟောင်းပရာဘိုဝိုဆူဘီယန်တို့အနိုင်ရပါတယ်အဲ့ဒီအချိန်ကသမရဝီဒိုဒိုဟာလဲသူ့ရဲ့သားဒုတိယသမရဖြစ်ရေးပရာဘိုနဲ့ပူးပေါင်းခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်အင်ဒိုနီးရှားရဲ့ဒီမိုကရေစီအပေါ်ဝေဖန်မှုတွေရှိပါတယ်အာနာရှင်ဆူဟာတိုလက်ထက်ကအတိုက်အခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံထားရသူဘိုဂျိုတီဟောင်းပရာဘိုကိုအင်ဒိုနီးရှားမှာသမရဖြစ်လာခဲ့ပါတယ်အိန္ဒိယမှာတော့ဧပြီလထဲမှာရွေးကောက်ပွဲကျင်းပခဲ့ပြီးဟိန္ဒူအမျိုးသားရေးဝါဒီနရင်ဒရာမိုဒီပဲဝန်ကြီးချုပ်ပြန်ဖြစ်လာပါတယ်။အတိုက်အခံတွေပေါ်ဖိနှိပ်မှုနဲ့လွတ်လပ်မှုတွေကိုချုပ်ချယ်တာကြောင့်အိန္ဒိယရဲ့ဒီမိုကရေစီချိမ့်ချောက်ခံနေရပြီလို့လည်းဝေဖန်ကြပါတယ်။2024ခုနှစ်အတွင်းအာရှဒေသမှာနိုင်ငံအတော်များများရွေးကောက်ပွဲကျင်းပနိုင်ခဲ့ပေမဲ့နိုင်ငံရေးအရာမတည်ငြိမ်မှုတွေအမျိုးသားအကျိုးစီးပွားရှည်တန်းတင်တာတွေစသဖြင့်လှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။ISP မြန်မာသုတေသနဌာနရဲ့ညွှန်ကြားရေးဘူးဦးအောင်သူငိမ့်ကတော့အခုလိုသုံးသပ်ပြောဆိုပါတယ်
။ဆိုတော့အဲ့တော့2024ခုရဲ့ထူးခြားချက်ကတော့ကမ္ဘာကြီးရဲ့နိုင်ငံတော်တော်များများမှာကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်တယ်ဗျ။အထူးသဖြင့်ကျွန်တော်တို့နိုင်ငံပေါင်း60ကျော်မှာရွေးကောက်ပွဲတွေဖြစ်ခဲ့တယ်။တော့ကျွန်တော်တို့အိမ်ကြီးချင်းတွေဖြစ်တဲ့လူရည်ထူးခြားတဲ့အင်ဂျီယာတို့ဘင်္ဂလားဒေ့ရှ်ဟိုအင်ဒိုနီးရှားနိုင်ငံလည်းအပါဝင်ပေါ့ဗျနော်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲတွေတစုံလုံးကြည့်လို့ရှိရင်ကျွန်တော်တို့ဟို incumbent ဆိုခေါ်တဲ့အရင်တော့အာဏာရှိခဲ့တဲ့ပါတီတွေကသိအခြေအနေမှာဟန်တာတွေ့ရတယ်ဗျ။ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့ခြုံငုံပြောရင်တော့ကျွန်တော်တို့လက်ရာဇွန်းပါတီတွေပေါ့နော်ခုနအမျိုးဘာသာသာသနာစသဖြင့်ဒီလိုစဉ်းစားတဲ့ပါတီတွေကအာဏာတော်တော်ရလာကြတာလည်းတွေ့ရတယ်။နောက်တစ်ခုကကြတော့ဒီနိုင်ငံရေးပါတီတွေနဲ့အခုရွေးကောက်ပွဲတွေကြားမှာကြည့်ရင်ကျွန်တော်တို့သမယူကြဆက်သွားခြင်းတဲ့သူတွေနဲ့အပြောင်းလဲတွေလိုချင်တဲ့ဂျားထဲမှာကျွန်တော်တို့ဘာခွန်လဲအားပြိုင်မှုတွေဒါတွေလည်းတွေ့ရပါတယ်ဗ
ျပြီးခဲ့တဲ့2024ခုနှစ်အာရှတိုက်တစ်ခုလုံးရဲ့ဒီမိုကရေစီဟာတိုးတက်မှုရှိပါသလားထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရပါတီကိုစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအရကန့်သတ်မှုတွေလုပ်ပြီး ပါတီခေါင်းဆောင်ဝန်ကြီးချုပ်ဖြစ်မလာအောင်ကန့်သတ်ခဲ့တယ်လို့နောက်ဆုံးပါတီကိုပါဖျက်လိုက်ပါတယ်ဖိလစ်ပိုင်မှာလည်းအာနာရှင်ဟောင်းမာကို့စ်ရဲ့သားမာကို့စ်ဂျူနီယာကအာနာရထားပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်ကအာနာသိမ်းပြီးပြည်တွင်းစစ်ဖြစ်နေပါတယ်အခုနောက်ဆုံးတောင်ကိုရီးယားလိုနိုင်ငံမှာသမရကစစ်အုပ်ချုပ်ရေးကြေညာပြီးလွတ်တော်ကိုတန်းတဲ့ဝင်သိမ်းနဲ့ဖြစ်ရဖြစ်ခဲ့ပါတယ်2024ခုနှစ်အတွင်းအာရှတိုက်အပါအဝင်ကမ္ဘာလုံးရဲ့နိုင်ငံရေးအခြေအနေတွေဟာတိကျရည်ရမှုမရှိဘူးလို့ဥအောင်သူငိုင်းကမြင်ပါတယ်
ရွေးကောက်ပွဲတွေတော့တကမ္ဘာလုံးမှာတော်တော်များများဖြစ်ခဲ့တယ်ဒါပေမဲ့ဒီရွေးကောက်ပွဲတွေကြောင့်ဒီမိုကရေစီပိုတိုးတက်လာတယ်လို့တော့မယူဆနိုင်ဘူးပေါ့နော်ကျွန်တော်တို့အရှိတောင်အရှာပေါ့မတည်ငြိမ်တဲ့အနေအထားတွေ့ရတယ်ဗျ uncertainty လို့ခေါ်တဲ့မသိကြမရေရာတဲ့အနေအထားလည်းတွေ့ရပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီခရီးလမ်းကအတက်အကျနေနဲ့သွားနေတယ်လို့ထင်တယ်ဗျ
2024ခုနှစ်အတွင်းအာရှဒေသလုံခြုံရေးအခြေအနေကရောဘယ်လိုရှိပါသလဲထိုင်ဝမ်ကျွန်းနဲ့ထိုင်ဝမ်ရေလက်ကြားနိုင်ငံတကာရေပိုင်နဲ့အဖြစ်ဆက်လက်တည်ရှိရေးအမေရိကန်နဲ့မဟာမိတ်တွေကလိုလားပြီးတရုတ်နဲ့တင်းမာမှုတွေဖြစ်နေပါတယ်အမေရိကန်ဟာထိုင်ဝမ်လုံခြုံရေးအတွက်လက်နက်ခင်းရည်ရောင်းချပေးသလိုငွေကြေးထောက်ပံ့မှုတွေလည်းပေးခဲ့ပါတယ်တရုတ်ကတော့အပြင်းအထန်ကန့်ကွက်ခဲ့ပါတယ်နောက်ထပ်တင်းမာမှုတစ်ခုကတော့တောင်တရုတ်ပင်လယ်ပြင်အရေးဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုတရုတ်ကသူပိုင်လို့ကြွေးကြော်နေတဲ့အတွက်ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့အငင်းပွားမှုပြင်းထန်လာနေပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးသမရမာကို့စ်ဂျူနီယာအော်စတြေးလျနိုင်ငံကိုရောက်ရှိစဉ်အော်စတြေးလျလွှတ်တော်မှာဖေဖော်ဝါရီလ29ရက်နေ့ကအခုလိုပြောဆိုခဲ့ပါတယ
်။ Just as we fought to build our rules-based international order, so are we now fighting to protect it.
စီမံဥပဒေတွေကိုလိုက်နာတဲ့နိုင်ငံတကာတည်ရှိမှုပုံစံအတွက်ကျွန်တော်တို့အားလုံးဟာခုခံတိုက်ခိုက်နေရပါတယ်။အခုအခါတောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုကာကွယ်စောင့်ရှောက်တာဟာလည်းတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဟာဒေသဆိုင်ရာငြိမ်းချမ်းရေးဖြစ်သလိုကမ္ဘာငြိမ်းချမ်းရေးလည်းဖြစ်ပါတယ
်။အထူးသဖြင့်တော့ဖိလစ်ပိုင်ရဲ့သောမတ်ရှိုးဝဲကျွန်းနေအနီးတရုတ်နဲ့တင်းမောချင်းတိုက်မိတဲ့အထိထိတ်တိုက်တိုးမှုတွေဖြစ်လာခဲ့ပါတယ်။အမေရိကန်ကတော့ဖိလစ်ပိုင်ဘက်ကအခိုင်အမာရပ်တည်မယ်လို့ပြောပါတယ
် That's why we stand with the Philippines and stand by our ironclad defense commitments including under the mutual defense treaty article
အမေရိကန်ပြည်ထောင်စုကဖိလစ်ပိုင်ဘက်ကရပ်တည်ပြီးခုခံကာကွယ်သွားဖို့တံမဏိသားလို့ခိုင်မာတဲ့တန်တိတ်တန်ချထားပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်က March 19ရက်နေ့တုန်းကတည်းကကတိပေးပြောဆိုခဲ့ပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ဟာစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားတဲ့နိုင်ငံတွေဖြစ်ပြီးအမေရိကန်ကဖိလစ်ပိုင်မှာစစ်အင်အားတွေတိုးချထားပါတယ်။နောက်ထပ်လုံခြုံရေးဆိုင်ရာပြဿနာတစ်ရပ်ကတော့မြောက်ကိုရီးယားဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာပယ်ထိန်တာတာဝဲပစ်မစ်ဆိုင်းဒုံးတွေတိုက်ချင်းပစ်ဒုံးတွေအပါအဝင်မစ်ဆိုင်းဒုံးမျိုးစုံကိုထုတ်လုပ်စမ်းသပ်တာတွေပြစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်ဟာလုံခြုံရေးအတွက်ဆိုရင်ပူးပေါင်းပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရေးလေ့ကျင့်သလိုအမေရိကန်ရင်းငုံသင်းမောတွေလေရင်တင်သင်းမောတွေဘုံကျဲတိုက်လေရင်တွေအပါအဝင်တောင်ကိုရီးယားမှာအမေရိကန်ကလည်းစစ်အင်အားတိုးချပါတယ်ဂျပန်ကလည်းစီရေးအသုံးစရိတ်ကို59ဘီလီယံအထိတိုးမြှင့်ပြီးစစ်လက်နက်ပစ္စည်းတွေတပ်ဆင်ပါတယ်အခုလိုတင်းမာနေချိန်မှာရုရှားသမ္မတဗလာဒီမာပူတင်ကမြောက်ကိုရီးယားကို2024ခုနှစ်ဇွန်လ19ရက်နေ့မှာရောက်ရှိသွားပြီးစီရေးအပါအဝင်ဗက်ပေါင်းစုံပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမြောက်မဟာမိတ်ဖွဲ့လိုက်ပါတယ်။အဲ့ဒီတုန်းကသမရပူတင်ကအခုလိုပြောဆိုခဲ့ပါတယ်
။ Подтвердили обоюдную заинтересованность в дальнейшем развитии равноправного
ဒီကနေ့ကျွန်တော်တို့ဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ကိုလိုနီလက်သစ်ဝါဒနဲ့ဗိုလ်ချစိုးမိုးမှုကိုစန့်ကျင်တိုက်ခိုက်နေတာဖြစ်ပါတယ်
။မြောက်ကိုရီးယားကလည်းရုရှားရဲ့ယူကရိန်းစစ်ပွဲကိုအောင်မြင်တဲ့အထိအကူအညီပေးသွားမယ်လို့ကတိပေးထားပြီးအခုနောက်ဆုံးမြောက်ကိုရီးယားစစ်သား 1,000 လောက်ကိုရုရှားကိုပို့ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့ကန့်ကွက်ထားပါတယ်တရုတ်နဲ့ဂျပန်အကြောင်းမှာလည်းပိုင်တဲ့ကြော်ဖြတ်ဝင်ရောက်မှုအတွက်ဂျပန်ကတရုတ်ကိုကန့်ကွက်တာတွေရှိခဲ့ပါတယ်2024ခုနှစ်အတွင်းတရုတ်လီယင်တွေရေတပ်သင်းမောတွေဂျပန်ပိုင်တဲ့အတွင်းအချင်းချင်းဝင်ရောက်ခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အရှေ့အာရှနဲ့အင်ဒိုပစိဖိတ်ဒေသဟာကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေပါဝင်တဲ့ပဋိပက္ခဆောင်ရနေရာတစ်ခုဖြစ်လာနေတယ်လို့သုံးသပ်သူတွေရှိပါတယ်ISP မြန်မာသုတေသနအဖွဲ့ရဲ့ညွှန်ကြားမှုဥအောင်သူငင်းကတော့အခုလိုမြင်ပါတယ
်ဒီလိုယူဆရင်လည်းရနိုင်ပါတယ်ခုနကကျွန်တော်တို့ Indo Pacific ဒေသလို့ခေါ်တဲ့ဒေသမှာနောက်ထပ်စစ်မီးပြင်ဖြစ်လာမလားဆိုတဲ့စဉ်းစားချက်ပေါ့နော်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်လည်းကျွန်တော်တို့ အာဆီယံကစီးပွားရေးရကောင်းနေတယ်ဗျနောက်တစ်ခုကကမ္ဘာပေါ်မှာစီးပွားရေးတက်နေပြီးတော့ဘဒူဖြစ်ဖြစ်လာပြီးတော့ရင်းနှီးမြှုပ်နှံမှုတွေလှုပ်ချင်တယ်ရုရှားပါဝင်တရုတ်ပါဝင်ဂျန်နဲ့အမေရိကန်လည်းရင်းနှီးမြှုပ်နှံမှုတွေအများကြီးရှိပါတယ်အဲ့တော့ဖြစ်နိုင်တာကတော့အာဆီယံကိုကြားထားပြီးတော့သုဘသာစုကျွန်တော်တို့ဘာကောင်းလဲကုန်သွယ်ရေးစစ်ပွဲတို့ဒီလိုတင်းမာမှုတွေတော့ရှိအောင်ရှိနေနိုင်ပါတယ
်အရှေ့အလယ်ပိုင်းဒေသမှာတော့အစ္စရေးကဂါဇာဒေသမှာထိုးစစ်ဆင်နေရုံတွေမကလီဗနွန်နိုင်ငံတွေကဟစ်စ်ဘိုလာတွေကိုပါထိုးစစ်ဆင်တိုက်ခိုက်ပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့ဟားမတ်စ်အဖွဲ့ပေါ်လက်တုံ့ပြန်တိုက်ခိုက်မှုအတွင်းပါလက်စတိုင်းသေဆုံးသူ 45,300 ကျော်သွားပြီလို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။အစ္စရေးနဲ့ဟစ်စ်ဘိုလာအကြားယာယီအပြစ်အခတ်ရပ်ထားပါတယ်။ဂါဇာဒေသအပြစ်အခတ်ရပ်ဆေးရီကတော့ဖြစ်မလာသေးပါဘူး။ဒီဇင်ဘာလ10ရက်နေ့ကတော့စီးရီးယားမှာနှစ်ပေါင်း90ကျော်သားအဖွဲ့နှစ်ယောက်စက္ကန့်အုပ်ချုပ်ခဲ့တဲ့ပါရှာအယ်အာဆာအစိုးရပြောကြားသွားပြီးဒမတ်စကတ်မြို့တော်ကိုတပုံတွေကသိမ်းယူလိုက်ပါတယ်။စီးရီးယားအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ကုလသမဂ္ဂကကူညီဆောင်ရွက်နေပါတယ်။2024ခုနှစ်အတွင်းမြန်မာနိုင်ငံမှာတော့အရှေ့မြောက်တိုင်းစစ်ဌာနချုပ်နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်စတဲ့စစ်ကောင်စီစခန်းကြီးတွေကျခဲ့တယ်လို့ရှမ်းချင်းရခိုင်ကရင်ပြည်ကရင်စကိုင်းမကွေးဒေသတွေမှာတော်လှန်ရေးတပ်တွေကနယ်မြေအတော်များများတိုးချက်သိမ်းပိုက်လာပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရေကြီးတာအပါအဝင်သဘာဝဘေးအန္တရာယ်တွေလည်းကြုံခဲ့ရပြီးစစ်ဘေးနဲ့သဘာဝဘေးကြောင့်လာမယ့်2025ခုနှစ်အတွင်းလူသန်းပေါင်း20ကျော်လောက်လူသားချင်းစာနာမှုအကူအညီတွေလိုနိုင်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။2024ခုနှစ်အတွင်းအာရှမှာရွေးကောက်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေစစ်ပွဲတွေတဘာဝဘေးအန္တရာယ်တွေကြောင့်အတော်ကလေးလှုပ်ခတ်ခဲ့တယ်လို့ဆိုနိုင်ပါတယ်။စစ်ပွဲတချို့ကတော့လာမယ့်2025ခုနှစ်ထဲအထိရောက်သွားနိုင်ပါတယ်။လာမယ့်2025ခုနှစ်မှာနောက်ထပ်သတိပြုစရာအချက်တချို့ကိုတော့ ISP မြန်မာသုတေသနဌာနရဲ့ညွှန်ကြားမှုဦးအောင်သူငယ်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကဘာကြီးတစ်ခုလုံးကမတည်ငြိမ်ဘူးပေါ့နော်။အဲ့ uncertainty လို့ခေါ်တဲ့ကျွန်တော်တို့မရေရာမသိချာမှုတွေပြည်နေတဲ့နှစ်လို့တော့ပြောချင်တာပေါ့ဒါတစ်ခုရှိပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်နှစ်ချက်လောက်ဖြည့်ပြောချင်တယ်တစ်ခုကကျွန်တော်တို့သဘာဝဥတုဖောက်ပြန်ပြောင်းလဲမှုပေါ့နော် climate change တွေကပိုပြင်းထန်ဆိုးဝါးလာတယ်ဒီကျွန်တော်တို့အာရှတစ်ခုတည်းလည်းမဟုတ်ဘဲနဲ့ဂျန်နဲ့ကမ္ဘာတစ်ခွမ်းမှာဖြစ်တာပေါ့နော်အဲ့ဒီကိစ္စကလည်းဒီ2025မှာကယူစိုက်တဲ့ကိစ္စလို့ထင်ပါတယ်အဲ့နောက်တစ်ချက်ကတော့အခု AI လို့ခေါ်တဲ့ကျွန်တော်တို့ဒီအသိဉာဏ်ဂျူပေါ့ဗျာဒါဆက်က machine learning လို့ခေါ်တဲ့ဒီကိစ္စတွေပုံပြလို့လာတယ်တပြိုင်တည်းထင်ပါပဲအာနာရှင်တွေကဒီနည်းပညာအသစ်တွေကိုကျွန်တော်တို့ hijack လုပ်တယ်ဟိုဒါကိုအဆုံးချနိုင်အောင်ကြိုးစားပြီးတော့လူခွင့်ရေးချူဖောက်မှုတွေပို့ပြီးတော့ရှိလာနိုင်တယ်ဒါကလည်းစိတ်ဝင်စားစရာကိစ္စလို့ထင်ပါတယ်
ဒီတော့ပြန်စိုးစေကောင်မူ2024ခုနှစ်ကိုကြော်ဖြတ်ခဲ့ပြီးဖြစ်ပါတယ်။အာရှအပါဝင်ကဘာကြီးမှာဤပညာတွေတိုးတက်မှုတွေနဲ့အတူကင်းငိအေဂျန်ပီတာယာဝါပြောတဲ့ခေတ်သစ်တစ်ခုစီကိုဥတည်သွားမလား။ဒါမှမဟုတ်အင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုတွေတိုးလာပြီးပဋိပက္ခတွေပုံမှုပြင်းထန်လာအောင်မလားဆိုတာကိုတော့လာမယ့်2025ခုနှစ်အတွင်းအတူတကွတွဲကြုံဖြတ်တန်းကြပါစို့လို့ဆန္ဒပြုရင်း2024ခုနှစ်အာရှနိုင်ငံရေးနှစ်ချုပ်အစီအစဉ်ကိုဒီမှာတင်ရန်သားလိုက်ပါရစေ
။ကုဇုံမှုကြတင်ဆက်တဲ့အာရှနိုင်ငံရေးတနစ်တာအနှစ်ချုပ်အထူးအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့။အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာယူဝက်ကိုလိုင်းဒိုမီတာ25 32.40 ရူကနေဖမ်းယူနားဆင်နေပါရဲ့။တနားရီစာအစီအစဉ်အစဆုံးကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း FUE မြန်မာ website burmese.voanews.com အပြင် VOA မြန်မာဌာနရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ VOA မနေ့ခင်း Radio အစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်ไลโดมิเตอร์25 kHz 11865ไลโดมิเตอร์32 kHz 6153ญาเนี่ยไลโดมิเตอร์40 kHz 0533ญาတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA ညာချမ်းရေဒီယိုစီစဉ်ကိုည9နိုင်ကနေ10နိုင်အထိไลโดมิเตอร์19 kHz 15653ญาไลโดมิเตอร์25 kHz 11803ญา ိုင်းဒိုမီတာ30 kHz 9963ရို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနူးနေနေမှာထပ်တိုးလှိုင်းလံမီတာ190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးစွေရုပ်တန်လိုင်းယူရီမြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းဓာတ်ဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အထက်ကအခုတော့ Frontier မြန်မာကတင်ဆက်တဲ့ဒုအတန်စီစဉ်ကိုကြည့်ရှုကြရအောင်ပါရှင်ຫນွေဦးတော်လန်ရေးရဲ့လက်နက်ကင်တိုက်ပွဲတွေမှာပါဝင်နေကြတဲ့သူတွေအနေနဲ့မိသားစုတွေဆုံးရှုံးတာအပါအဝင်ကြီးမားတဲ့ဆုံးရှုံးပိတ်ဆက်မှုတွေကြုံကြရတဲ့အခြေအနေကိုဒီတစ်ပတ် Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ပြထားပါတယ်ရှင်
ตู้เปลี่ยนละเสร็จเลยลูกโหว่าที่มาโหบลูบอกอ่ะมั้ยอู้เค้เฉยๆเนี่ยโหมีมาตาเดียวชาฝืนเนี่ยอ่ะเนี่ยอึดไม่เปลี่ยนอยู่นี
่จนเนี่ยตุ๊ดๆด้วยไตเกยอ่ะเย้บ่เย้แบบนี้ဆိုရှင်จောက်เป็ดตัวไอ้ลูกอายุย้อที่ไอ้ลูกล้มสมบ่เปียอายเว้ยดิชื่อไอ้นิทายองค์นี่ก็เห็นแล้วจนพวกน่ะดีตอนเนี่ยนี่ก็อู้เฉยน้าไล่มั้ยဆိုရှင်โหตรุบ่ตาวนไม่เจียจ่าเลยอ่ะ
ဆရာနာတင်ပြီးတဲ့နောက်ပိုင်းလူငယ်တွေလက်နက်ကင်တော်လန်ရေးတက်ခွဲတဲ့ကိုဝင်ရောက်ခဲ့ကြတော့ကနေ့နှင်းငယ်တွင်တော်လန်ရေးအောင်မြင်မယ်လို့သူတို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လေးနှစ်နီးပါးကြာလာချိန်မှာတော့တော်လန်ရေးသမားတွေနဲ့သူတို့ခြံခဲ့ရတဲ့မိသားစုတွေရဲ့ဆုံးလို့အနစ်နာခံမှုတွေဟာကြီးမားနေပြီဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံမရီနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရရှင်။
ခရီးကြတော့လေဟိုသူများမိသားစုဘဝရင်နဲ့ပြင်တော့စိတ်မကောင်းဘောနော်ကို့မှာအနာမှာအကူအထောက်သူမှမရှိဘူးစိတ်မကောင်းဖြစ်တာပေါ့ဟုတ်သူများမိသားစုဟိုဘယ်လိုပြောမလဲခလေးရဲ့ဖေနဲ့ဆွမ်းနေတဲ့အချိန်မျိုးပါကိုကို့သားလေးကိုလည်းအလိုမျိုးပဲဖြစ်စေချင်တာပေါ့နော်ဒါမှလည်းမဖြစ်ခဲ့
အသက်30အရွယ်မက်ကြီးပြားကအသက်6နှစ်အရွယ်သားနဲ့အတူရန်ကုန်မြို့စင်ကြေဘုံကြီးရပ်ကွက်တစ်ခုမှာနေပါတယ်ခလေးဖေကတော့အိမ်မှာမရှိတာ4နှစ်နီးပါးရှိပါပြီသူတို့ဖုန်းပြောကြပေမဲ့အတူတူရှိနေသလိုတော့မဟုတ်ပါဘူး2021 February လမတိုင်ခင်ကတော့သူတို့မိသားစုဟာရှိတာနဲ့ရောင်ရဲပြီးဘဝကိုပျော်ပျော်ရွှင်ရွှင်နဲ့အတူတူဖြတ်သန်းနေခဲ့ကြတာပါကိုရဲကဆိုင်တစ်ခုမှာပုံမှန်အလုပ်လုပ်ပြီးမက်ကြီးပြားကအိမ်မှာပဲသူ့သားငယ်ကိုစောင့်ရှောက်နေခဲ့ပါတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာတော့ကိုရဲကပြည်သူ့ကာကွယ်ရေးတပ်မတော် PDF ထဲဝင်သွားခဲ့ပါတယ်ချက်ချင်းပဲမက်ကြီးပြားတယောက်တကူတော်မိခင်တယောက်လို့ဖြစ်သွားပါတော့တယ်
ยุติธรรมจ้ะတော့ကိုကလည်းဘာမှအစင်းသိမဖြစ်သေးဘူးလေအဲ့လိုဆိုဒီအိမ်ကမိဘတွေစီကနည်းနည်းအကူအညီယူရတယ်ပြီးတော့ဒီမှာပဲကိုပါကိုခလေးနဲ့အတူတူရုံးရတာပေါ့
မက်ကြီးသားကတက္ကသိုလ်ဘွဲ့ရတယောက်ပါဒါပေမဲ့စစ်အာဏာရှင်အောက်မှာနိုင်ငံစည်းဝါးကြီးယိုယွင်းနေတဲ့အတွက်လောက်ကန်ရှာဖွေမှုခက်ခဲခဲ့ပါတယ်နောက်ဆုံးမှာတော့သူနေတဲ့အနီးနားမှာပဲမုတ်လို့ရောင်းရင်လမ်းမီးဈေးတဲ့တယောက်ဖြစ်လာပါတော့လေသူမိဘတွေကတော့သူတို့သမီးပင်မခက်ခဲတာကိုမြင်ရတဲ့အတွက်ကိုရဲကိုညှို့ညင်လာကြပါတယ်ပြီးတော့သူကိုယ်တိုင်လည်းသူ့အမျိုးသားရဲ့နိုင်ငံရေးယက်တီချက်ကိုထောက်ခံပေမဲ့မကြည်မပြူဖြစ်လာပါတယ
်တိတ်ပြီးတော့အဆင်မပြေဘူးပေါ့နော်အခုခေတ်ကုံစည်းလုံးနဲ့ပါနေကြတော့ပြီးတော့တယောက်တည်းရွှေချရတာဆိုတော့လေနည်းနည်းတော့အခက်ခဲတော့ရှိရပါဘူးခုလောလောဆယ်ဟိုဘယ်လိုပြောမလဲဒီမှာကိုယ့်ဘက်ကိုတယောက်တည်းခလေးနဲ့လုတ်ကင်စားရတယ်လေအဲ့တော့အလိုအမျိုးသားရဲ့ငွေငွေလည်းမရှိတော့ကိုယ့်ဘက်ကိုရှာဖွေရတာပေါ့အဲ့ဒါနည်းနည်းအဆင်မပြေဘူးပေါ့
ကိုရဲကလက်ရှိမှာပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသခွဲလက်အောက်ကတောင်ဝင်တောင်တပ်ရင်းမှာတောင်ဝင်ထမ်းဆောင်နေပါတယ်ဘိုးကသူ့တပ်မှာတောင်ဝင်ထမ်းဆောင်နေတဲ့ကိုရဲကတော့သူ့အမျိုးသမီးစိတ်မကြည်ရတဲ့အခြေအနေကိုနားလည်ပါတယ
်ဦးစိတ်ကဘယ်လိုခံစားရလဲဆိုလို့ရှိရင်တော့ကိုတောင်ဝင်မကြည်ဘူးပေါ့ဗျာခုနပြောတဲ့စကားအတိုင်းပဲကိုကကိုအန်ဒီထားတဲ့ဒီအတိုင်းဝိုင်းလေးတစ်ခုတော့မှကိုကမကာကွယ်အပြိုးထောင်နိုင်ပဲနဲ့ဘာဖြစ်လို့ဒီနိုင်ငံအပေါ်ကိုဒီလောက်ထိချစ်မိနေရလဲပေါ့နော်အဲနည်းတော့ရာယောက်ျားတယောက်ဖြစ်နေပြီးတော့ဘာဖြစ်လို့အိမ်နောက်တောင်မကြည့်ရလဲဆိုရဲစကားကြီးပြောခံရတဲ့အပေါ်မှာလဲကျွန်တော်နည်းနည်းတော့အိမ်မကောင်းဖြစ်မိတာပေါ့
ဒါလည်းသူကကျွန်တော်စိတ်နာလို့ရပါရဲ့တော့မဟုတ်ဘူးသူရဲ့အခက်အခဲကိုသူတယောက်တည်းထမ်းနေရတော့ကလေးရတဲ့တော်တော်ငယ်သေးတယ်အိမ်ပိုင်ရပိုင်မရှိအလောက်ကလည်းကိုယ်ပိုင်မရှိရပုံမှာသူရဲ့စိတ်ထွက်ပေါက်ကလည်းကျွန်တော်ပုံမှာပဲမှုဖြစ်နေတာပေါ့နော်တစ်ဖက်မှာတော့ပဋိပက္ခတေတာကပြည်သူတွေဟာသူမိသားစုတက်ပိုးပြီးစံတန်းတဲ့အခြေအနေကိုရင်ဆိုင်နေရတာကိုကိုယ်ရဲ့မြင်နေရပါတယ်ကျွန်တ
ကိုယ်ပဲဖြည့်ရှင်းရသေးတာဘောနော်ဒီအတက်နဲ့ခန္ဓာအတွက်ကိုမဖြည့်ရှင်းရသေးဘူးဗျအဲကျွန်တော်ရောက်ရှိရဲ့နေမြီနေမြီဒီတိုင်းမှာကစာဝတ်နေရေးဆိုတာဟိုသူကခေါင်းထဲတိတ်မရှိရောဗျအရှင်ပြည်သူလို့စားမယ်ဖြစ်သူလို့စားမယ်ဖြစ်သူလို့နေမယ်ဒီလိုရတဲ့ခန္ဓာတည်မြဲရေးအတွက်ကိုအရင်ယုံကြံရတယ်ဗျကိုယ်ရဲ့နဲ့မကြည့်ပြလို့ဇနီးမောင်နဲ့မယ်ဒီလိုပြဿနာတွေရင်ဆိုင်နေရ
နဆန်ငါးနှစ်အရွယ်ကိုထုတ်ခေါင်ကတော့စကိုင်းနိုင်ငံမှာသူကအာနာမသိငင်ကလယ်သမားတယောက်ပါသူ့မျိုးသမီးနဲ့နှစ်နှစ်အရွယ်တားလီကတော့သူတော်လိုင်းတက်ဖွဲ့တဲ့ဝင်လိုက်ကလေးကစိုးရွားတဲ့အကျဲတဲနဲ့ဂျုံခဲ့ရပါတယ်သူထွက်လာပြီးနောက်မှာသူ့ကိုဝင်တဲ့မျိုးသမီးကမိဘအိမ်ကိုပြန်သွားခဲ့ရပါတယ်ဒါပေမဲ့လည်းသူ့ရဲ့လောကကတရက်ကိုငွေကြေးငါးတောင်မဲ့ရပြီညစ်တက်လာတဲ့စာဝင် ကျတဲ့ကပူဆူလာပါတယ်ကိုထုတ်ကောင်ကခွင့်ယူလို့ရတဲ့အချိန်မှာသူဇနီးကိုပြန်ကူပေးပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ကတော့ကြုံတွေ့နေရတာတွေကိုကိုထုတ်ကောင်ရဲ့အမျိုးသမီးတယောက်စိတ်မရှိနိုင်ဖြစ်လာပါတယ်ဖုန်းလေးပါဆက်ဖြစ်နေတော့မှပြန်မလာဘူးပြန်မလာဘူးလေဗာညာဆိုပြီးတော့လေစိတ်ဆိုးတဲ့ကောက်တူပဲဖြစ်တယ်ကျွန်တော်ရဲ့အမျိုးသမီးဘက်ကလည်းလို့ပေါ့သူသမီးယူလာတယ်လ
ဒီမှာတော့ကိုထွက်ခေါင်တယောက်ရှေးဟန်းစစ်နေပြည်မှာရန်သူတက်နေရင်ဆိုင်နေရတော့သူစနီးကကွာရှင်းခွင့်တောင်းတာကိုခံခဲ့ရပါတယ်။သူ့ဘဝမှာအဲ့ဒီအခိုက်အတန့်ကခက်ခဲဆုံးအချိန်တစ်ခုဖြစ်တယ်လို့သူကပြောပါတယ်
။ခက်ခဲမှာပေါ့အရှင်းမှာတိုက်ပွဲမှာတစ်မျိုးအဲ့မိသားစုတွေကခေါင်းထဲရတစ်မျိုးဆိုတော့စိတ်ကတော့ငြင်းတာပေါ့။အရှင်းမှာကြဟိုရန်သူကိုပြည့်ရမလားစိတ်ထဲမှာလည်းခေါင်းထဲမှာတွေးတာကိုမိသားစုကြောင့်ပဲတွေးတာဆိုတော့လေ။
ကျေဝဘီလုံးကတော့ပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသခွဲလက်အောက်ကတော်ဝင်နှောင်းစစ်ကြောင်းရဲ့တိုင်ရင်မှုပါသူကိုယ်တိုင်လည်းကိုဝင်တဲ့ဇနီးဖြစ်သူကိုခွဲခွာပြီးတော်လိုင်းရေးတပ်ဖွဲ့တွေဝင်ရောက်ခဲ့သူဖြစ်ပါတယ်တော်လိုင်းရေးတပ်ဖွဲ့ဝင်တွေထဲမှာမိသားစုတွေကိုခွဲခွာလာရတဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခက်အခဲတွေရှိတတ်ကြတယ်လို့သူကဆိုပါတယ်ရဲဘော်တွေမှာအဲ့လိုအခက်အခဲကြုံတွေ့ရချိန်မှာရဲဘော်ရဲဘက်အချင်းချင်းပြန်ပြီးအားပေးတာအကူအညီပေးတာတွေလုပ်ကြရတယ်လို့ရဲဘော်ဘီလုံးကပြောပါတယ်
သူတို့စိတ်ပိုင်းဆိုင်ရာအဆင်မပြေတဲ့ချိန်မိသားစုအတွက်ပူပင်နေရတဲ့ချိန်ကြီးဆိုရင်တော့ဥမာပေါ်အချင်းချင်းကောင်းဆင်းလင်းလို့တာအဲသူရဲ့ရင်ထဲကခံစားချက်တွေကိုနားထောင်တာနောက်တခြားပါကူညီလို့ရမလဲပေါ့နော်အဲအဲ့လိုကူညီပေးပါတယ်ကျွန်တော်နောက်ဆုံးငွေကြေးရပြကျွန်တော်တို့အချင်းချင်းဒီတက်တွင်းမှာစုလိုက်တယ်နောက်ကျွန်တော်မိတ်ဆွေတွေစီမှာကျွန်တော်အဲတောင်းကြည့်တယ်ပေါ့ဒီကနေ့ရတဲ့ငွေကြေးရစာကူညီလို့ရတာအကုန်ကူညီပေးပါတယ
်သူတိုင်ရင်မှာဒေါ်လာရဲဘော်400ကျော်ရှိပြီအဲ့ဒီလေက26ယောက်ကအိမ်တော်တွေဖြစ်တယ်လို့ရဲဘော်ဘီလုံးကပြောပါတယ်။ဒါပေမဲ့အဲ့ဒီလေက4ယောက်ကတော့တော်လိုင်းတက်ထဲဝင်ခဲ့တဲ့အတွက်အိမ်တော်ပြူတွဲသွားပါပြီ။မျိုးသားညီညွတ်ရေးအစိုးရ NUG က PDF တွေအတွက်ထောက်ပံ့ပေးတာရှိပါတယ်။ဒါပေမဲ့လောက်သာပေးတာတော့မဟုတ်ပါဘူး။တော်လိုင်းကာလဖြစ်တာကြောင့်အဓိကဝင်ငွေရှာတဲ့သူတွေကိုလက်လွတ်ထားရတဲ့မိသားစုတွေကိုထောက်ပံ့ဖို့သူတို့မှငွေကြေးမရှိပါဘူး။နှစ်တွေကြာလာပြီမဲ့လက်နက်ကင်ပဋိပက္ခကမပြီးနိုင်သေးပါဘူးအဲ့ဒါကမက်ကြီးပြလို့ဇနီးတွေတွေအတွက်တော့ပြင်ဆိုင်မှုဒါမှမဟုတ်ညှို့လင်းမှုဟိုခက်ခဲလာစေပါတယ
်သူပြန်လာသေးတယ်လို့ဟိုဘုန်းကဒီမှာဟိုဘယ်လိုပြောရမလဲအခုခဲအချိန်နေနဲ့ဟိုမိမသားတယောက်ရှာဖွေနေရတာနဲ့အဆင်မပြေဘူးလေဒါကြောင့်သူ့ကိုတော့ပြန်လာသေးတယ်တခါလေကြောက်လို့ရှိရင်ပြန်မလာဘူးလားဘာကြောင့်ဖြစ်တာပေါ့အဲ့ဒီမှာလူရှင်းဘူးတော့မယ်။ငါတို့လောက်ကြာယူမှာတော့ဘာလို့အဲ့လိုမျိုးတွေလည်းဖြစ်တာပေါ့နော်။ကြာလာတော့အဆင်မပြေဘူးပေါ့နော်။အဲ့အဲ့ပြဿနာနဲ့ပဲစကားများတာပါပဲ
။ဒါပေမဲ့ကိုရဲကတော့သူ့စီရေးတာဝန်တွေကိုလက်မလွတ်ပါဘူး။ဒံယာတွေကလည်းသူ့ကိုမရက်တက်နိုင်ပါဘူး။မိုင်းပေါက်ကွဲမှုကြောင့်သူလမောင်းရိုးကျိုးခဲ့ပြီးမိုင်းစာတွေတော့မှသူ့ချက်တော့ထဲမှာအခုထိရှိနေပါသေးတယ်။ဒါပေမဲ့သူ့ထက်အခြေအနေဆိုးတဲ့ရဲဘော်တွေအများကြီးအကြောင်း 高内嘛细里吧。
就那呢，就就对大概啊，也不也不的这些，只要比较多的路，还有要提的路，龙总那边，明月的现在那啥用的面啊，全部在里头呢，伢里边，目前哪来没这些？哦，就都都无到我们这也加的了。啊，大家我们就多来嘛，十八的呀，我咯。
大妹妹嘞，十八的龙啊，都米大众嘞，都心里面不阿的苦的嘞。
ตอนนี้พี่ก็เช่นว่าดีอีเจนเนี่ยเนี่ยว่ากงสุลไงที่ใส่ผ้าไหมยูดมีเอตาลีเอจันโอเอวะเนาะเอ็งเนี่ยมาคุยมาคุยกันดีเจนโอเราเปล่าทีนี้เราทั้งโลกมาตัวเช่นการยูดมีเนี่ยดีเจนี่เนี่ยตาเนี่ยถ้าคุยนี่เอาไหมเอออีมาเอวะเนาะเอ็งใส่ลีกงสุลใส่ลีผ้าไม่เอาไหมนี่เจนเอวะเนาะอีเจนเนี่ยลีเป็นนี่เจนเอาตาลีอุปยันได้พี่เอาโลกไหมจันโอเราเนาะการีเป็นผู้ไหมวะ
ดูแต่ยังที่จะไปซีซั่นกูน่าเสียนไปเรื่อยๆจะซื้อที่มาเรื่อยๆน่าเสียนดูเรื่อยๆลูกมุกคนยังปกันนี่วิบ้านจะไปเรื่อยๆเลยจะซื้อบาร์เลยน่าจะไปมาทั่วเลยไหมดูแต่พอดแคสต์กูเลยส่งเงินน่าเสียนไปจะบ้างเช่น
ฟรอนเทียร์มีมาเยอะดูแต่ซีซั่นพิพาเรื่อยๆฟิวมีกันแต่ยังตอนนี้มีนักเขียนซีซั่นนี้กูเสพไปแล้วช่วงนี้เป็นนิราวาเช่น အခုတခါဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။၂၀၂၄ခုနှစ်အတွင်းအထူးခြားဆုံးလူ့ခွင့်ရေးအောင်ပွဲအာရှကအားတက်စရာဒီမိုကရေစီအမြင့်တွယ်မှုနဲ့ရက်စက်ကြမ်းကြုတ်မှုတန်ခံရတဲ့ပြည်သူတွေအတွက်အားတက်စရာသတင်းစာရတွေကိုတော့ဦးတမောင်တန်ကဒီမိုကရေစီလူ့ခွင့်ရေးဖြစ်ရဲ့နှစ်ချုပ်အဖြ
ထောင်းဆက်လေးခုနှစ်အတွဲခေတ်တည်းကပေါ်မှာဒီမိုကရေစီနဲ့လူခွင့်ရေးဘက်ကအောင်ပွဲတမမဟုတ်အောင်ပွဲကိုရှေ့ရှုခဲ့တဲ့ဖြစ်ရတော့ကြောင်းနှစ်ချုပ်အနေနဲ့တင်ပြချင်ပါတယ်ဥရုယာတိဖောက်ပြန်တာကိုအကွယ်ဖို့ဆိုရပြီးမှာတာဝန်ရှိပြီးကျမရေးအတွဲဥရုယာတိတဘာဝပတ်ဝန်းကျင်ကောင်းမှနေထိုင်နိုင်ရေးဟာအခြေခံလူခွင့်ရေးဖြစ်တယ်ဒီဟုတ်ဝင်နိုင်ငံတွေဟာ ဥရုယာတိဖောက်ပြန်မှုအကျိုးဆက်တွေကနေကိုယ့်ရဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရမယ်လို့မျိုးပအမည်ဆုံးလူခွင့်ရေးတရားရုံးမှာ2024ခုနှစ်ဧပြီလ9ရက်နေ့ကဆုံးဖြတ်လိုက်ပါတယ်ဆွစ်ဇာလန်မှာတရားရှုံးလို့မျိုးပလူခွင့်ရေးတရားရုံးအထိတက်ဆွဲခဲ့တာဖြစ်ပါတယ်ဆွစ်ဇာလန်အစိုးရကိုတရားဆွဲဆိုခဲ့တဲ့အဖွဲ့ကတော့အဖွဲ့ဝင်2000လောက်ရှိတဲ့ဥရုယာတိကာကွယ်ရေးအမျိုးသမီးကြီးများအ က်ရဲ့အရေးပါဘူးကိုအခုလိုရှင်းပြခဲ့ပါတယ
်ဥရောပနိုင်ငံကမကဘူးဥရောပပြင်ကနိုင်ငံတွေကမ္ဘာတစ်ဝန်းလုံးကနိုင်ငံတွေတော့လွှမ်းခြုံသွားနေတယ်ဥပမာဆိုရင်ဥရောပသမဂ္ဂလူ့အခွင့်အရေးရုံးဆုံးဖြတ်ချက်ထဲမှာဘာတွေကိုးကားထားလဲဆိုတော့ဟိုဟိုပြည်တွင်းရမှုခင်းနေပေါ့ဂျာမနီ၊ပင်သစ်၊အိုင်ယာလန်၊နယ်သာလန်၊နော်ဝေး၊စပိန်၊ UK ၊ဘယ်လ်ဂျီယံအတွင်းကသဘောပေါင်းခြင်းနဲ့ပတ်သက်တဲ့မှုခင်းတွေပေါ်မှာဆုံးဖြတ်ချက်တွေကိုလည်းသူကတွန်းတက်ထားတယ်။နောက်တစ်ခါ third party intervention ဆိုတာရှိတယ်။တတိယအင်အားစုတွေရဝင်ရောက်ဆွဲဖက်တဲ့ကိစ္စတွေ။ဥပမာဟာတာရကအပြင်ဩစတြေးလျ၊အိုင်ယာလန်၊အီတလီ၊လက်ဗီးယား၊နော်ဝေး၊ပေါ်တူဂယ်အဲ့ဒီနိုင်ငံတွေကလည်းဘယ်လိုလုပ်ပြီးတော့ intervention လုပ်ခဲ့တယ်ဆိုတဲ့ပေါ်ဒီမှာတွန်းချုံဆုံးပြတာရှိတယ်။နောက်တစ်ခုကတကဘာလုံးရိုက်ခတ်သွားစီတဲ့ဟိုတွန်းချုံတယ်လို့ပြောလို့ရတယ်။ UN Framework Convention on Climate Change တော့ရှိတယ်။အဲ့ဒါကိုအခြေခံပြီးတော့ဆုံးပြတာလေ။နောက်ဟိုသဘောပေါင်းရှင်တော်ကမှာအင်မတန်နာမည်ကြီးတဲ့ Paris Agreement ပေါ့။အဲ2015မှာပေါ်လာပြီးတော့2016ခုနှစ်မှာစတဲ့အတည်ပြုကျင့်သုံးတဲ့ကမ္ဘာလုံးဝလေးစားတဲ့ Paris Agreement ရှိတယ်၊ Kyoto Protocol ရှိတယ်၊ Now Aarhus Convention တော့ရှိတယ်။အဲ့ဒါတွေကအခြေခံပြီးဆုံးဖြတ်ထားတာကြောင့်အားလုံးလွှမ်းခြုံတယ်လို့ပြောလို့ရတယ်။ဒီမှာစီရင်ချက်ထဲမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကုလသမဂ္ဂမှာရှိတဲ့ဒီလူ့အခွင့်အရေးသဘောပေါင်းညီဆိုင်ရာအထူးကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြချက်တွေနော် OECD အားလို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ဆုံးဖြတ်ချက်တွေနောက်တစ်ခါတခြားဥရောပ
ဟောဘောရှားကျုပ်စာတန်းနေနောက်ဥရောပတွေမဟုတ်တခြားဒေသကြီးတွေဖြစ်တဲ့ဥပမာများဟာအင်တာမေရိကန်စနစ်စာရှိတယ်အာဖရိကန်စနစ်စာရှိတယ်အဲ့ဒါကြီးပါကိုကဆုံးဖြတ်တာလာကြောင်းတကဘာလုံးနဲ့ဆိုင်နေလို့ပြောလို့ရတယ်ဒါကြောင့်ဥရောပတွေမဟုတ်တခြားဘာလဲစိတ်ပိုင်းကြီးတွေရေဝန်တွေတိုင်းပြည်တွေပါလွှမ်းခြုံသွားနေပါတယ်ဒီအောင်မြင်ဖို့တော့2024လေးခုနှစ်မှာအထူးကြဆုံးအောင်မြင်မှုလို့ဆိုရမှာပ ော့တောင်ကိုရီးယားနိုင်ငံသားတွေရဲ့လှုပ်ရှားမှုဖြစ်ပါတယ်ဒီဇင်ဘာလ3ရက်တောင်ကိုရီးယားမှာစစ်အုပ်ချုပ်ရေးပြင်းထန်ခဲ့တဲ့အတွက်သမ္မတရုပ်ချုပ်မျိုးကိုတွတ်တော်ကဒီဇင်ဘာ14ရက်နေ့မှာသတ်ဆွဲပြစ်တင်လိုက်ပါတယ်။သမ္မတရဲ့စစ်အုပ်ချုပ်ရေးပြင်းထန်ချက်ကဘုံထမှုဖြစ်တယ်လို့တွတ်တော်ကကြေညာလိုက်တယ်လို့တရားဥပဒေစိုးမိုးရေးအာဏာပိုင်ဌာနတွေကလည်းအဲ့ဒီလိုသဘုံထမှုကြောင့်ညောင်းပြီးကြစုံစမ်းဆက်စပ်ယူကြပါတယ်။ဒီကောက်တင်မြောက်ထားတဲ့အစွဲတရက်ပေါ်ပုံကံမှုညောင်းမညောင်းနဲ့ပတ်သက်လို့ကိုရီးယားတိုက်သူကဥပဒေပေါ်မှာခတ်ချင်ကြုံစုကအခုလိုထင်ပါလေ
ပြည်ဆိုင်ကြုံစုပေါ်ကယုတ်ကုန်လည်းခတ်ချူကြီးမတော့ဘောချာဆောင်ရမှုတွေရှိဆို위헌이고위법이다
ယုံကိုပြုတ်ချဖို့ခွင့်လန်းက50 50ပါပဲအထောက်ထားပေါ်မူတည်ပါလိမ့်မယ်အမတ်တွေကိုဆွဲထုတ်ဖို့အမိန်ပေးခဲ့တယ်လို့တက်မလို့အထူးစစ်စင်ဦးစီးချုပ်ကပြောခဲ့တာနဲ့ပတ်သက်လို့အထောက်ထားမရှိခဲ့ဘူးဆိုရင်ပုံကံမှုမြောက်တာကိုအသိမှတ်ပြုနိုင်တဲ့နည်းလမ်းမရှိပါဘူးဒါလို့ဖြစ်တယ်ဆိုရင်တရားရုံးကပုံကံမှုလို့အသိမှတ်မပြုနိုင်ပါဘူး။ဒါရဲ့ကျူးဆက်ကတော့တမနာအပေါ်မှာဆွဲဆူဖြစ်တင်တာကိုလည်းအသိမှတ်ပြုလို့မရပြန်ပါဘူ
း။တမနာရဲ့ဥရေအကျိုးဆောင်ဖွဲ့ပြောရေးဆိုခွင့်ရှိသူနဲ့ရှင့်နေဆွတ်တောင်းပြန်ကတော့အခုလိုပြောပါလေ
။파전될그러한기자회견을통해서나내란이제합니다라고
စေဥချွေကြီးညာပြီးတော့နှစ်နာရီသုံးနာရီကြာမှာအမျိုးသားလွတ်တော်ကဖွဲ့စည်းပုံပါလှုပ်ထုံးလုံနေအတိုင်းညညာချက်ကိုပယ်ဖြတ်တဲ့အခါကျွန်တော်တို့ကလှုပ်ထုံးလုံနေအတိုင်းလိုက်နာခဲ့ပါတယ်အမျိုးသားလွတ်တော်ကရက်လိုက်ပါလို့ပြောတာကြောင့်အဆုံးသတ်သွားရတဲ့ပုံကံမှုဆိုတာကဘာမှာဘမာရှိပါတယ
်ဒါမှဥပဒေကျိုးဆောင်ဖွဲ့ကအခုလိုပြောနေပေမဲ့ပြည်သူတချို့ကတော့ဒီဇင်ဘာလ21ရက်နေ့မှာသမ္မတနှုတ်ထွက်ပေးဖို့ဆက်လက်တောင်းဆိုနေကြပါတယ်ပိုပြီးရှုပ်ဖေးစရာဖြစ်လာတာကတော့လွတ်တော်မှာအတိုက်ခံတွေကယာယီသမ္မတတာဝန်တွေကိုယူထားတဲ့ဝန်ကြီးချုပ်ဟန်တော့ချူကိုပါဆွဆွဲပြစ်တင်မဲ့ဆွပြချက်ကိုဒီဇင်ဘာလ26ရက်နေ့မှာပြင်သွင်းလိုက်တာပါအကြောင်းကတော့အဓိကအတိုက်ခံဒီမိုကရက်ပါတီ DP ကအဆွပြတဲ့ဖွဲ့စည်းပုံတရားရင်တရားသူကြီးနာမည်တွေကိုဝန်ကြီးချုပ်ကဖယ်ချခဲ့လို့ပါဒါပြင်စစ်အုပ်ချုပ်ရေးကြေညာခဲ့ရမှာဝန်ကြီးချုပ်ကသမ္မတကိုကူညီခဲ့တယ်ဆိုတဲ့အတိုက်ခံမျိုးကဆွဆွဲပါတယ်လူလူဆန္ဒပြပွဲဖွဲ့စည်းပုံအခြေခံဥပဒေနဲ့ခုံရုံးဥပဒေကြောင်းအရကျွဲဆိုချက်များမပြတ်လွတ်တော်ဆုံးဖြတ်ချက်ညှိနှိုင်းချွေးနှင်းဒါပြေကဒီမိုကရေစီစနစ်မှာအားတိုင်နေကြတာပေါ့ဒီမိုကရေစီစနစ်ရဲ့သဘောနဲ့ပတ်သက်လို့တောင်ကိုရီးယားဝန်ကြီးချုပ်ရဲ့စကားကလည်းစိတ်ဝင်စားစရာကောင်းပါလေသမ္မတအနာဘေဝန်ကြီးချုပ်ကိုတွတ်တော်ကတွဲပြောင်းလိုက်ပြီးတဲ့နောက်အတိုက်ခံကတင်သွင်းတဲ့ဥပဒေကြမ်း6ခုနဲ့4ခုအပေါ်မှာဝန်ကြီးချုပ်နဲ့အတိုက်ခံတို့သဘောထားကွဲကြတာကြောင့်ဝန်ကြီးချုပ်ကဒီလိုအနာသုံးပယ်ချမယ်လို့ပြောခဲ့ပြီးဥပဒေတွေကိုပြန်စစ်သားဖို့တော်တော်ပြန်ဖို့ခဲ့ပါတယ်။အဲဒီလိုပို့ခဲ့ရမှာသူပြောခဲ့တဲ့စကားကတောင်ကိုရီးယားမှာဒီမိုကရေစီအောင်မွေးခံနေပြီလို့ထင်ပါလေ။ဟန်ဒပ်ရှုကဒီဇင်ဘာ19ရက်နေ့မှာအခုလိုပြောခဲ့ပ
ါရောယာဝါ정부를떠나대한민국의미래를생각
ပါတီနဲ့ဆွေးရမူဝါဒတွေကိုကြော်လို့တောင်ကိုရီးယားရဲ့အနာဂတ်ကိုစဉ်းစားလုပ်ပြီးပြည်သူကိုလှုပ်ကြွေးပြုလိုတာကအားလုံးအတူတူပဲဖြစ်ပါတယ်။ဒါပေမဲ့လူတယောက်ရဲ့ရည်တည်ချက်နဲ့ပတ်ဝန်းကျင်ပေါ်မူတည်လို့ဒီပန်းနိုင်ကိုရောက်အောင်တွားကြမဲ့လမ်းကတော့ခွဲနိုင်ပါတယ်။ဒီကွဲပြားချက်တွေကိုကြော်ပြီးလူတိုင်းအတွက်အဖြေရရှာဖို့စကားပြောစစ်ဆက်တာကမရှိမဖြစ်လိုပါတယ်။မြို့သားလွတ်တော်နဲ့ဆွေးရတို့ဟာပူးပေါင်းဆောင်ရွက်ဆက်သွယ်လုပ်ကိုင်မှုကအရေးကြီးလာတယ်လို့ကျွန်တော်မြင်ပါတယ်။ဒီလိုလှုပ်ကြပြီးလူလူအတန်တွေကိုနားထောင်ဘုံပန်းနိုင်ကိုပေါအောင်ကျွန်တော်တို့ကြိုးစားကြတာတွေကိုစူးစီးကြရမှာပါ
။ဗန်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်အမြင့်ဆတဲ့နေရာကို2024မှာမြင်ခွင့်ရခဲ့တယ်လို့လူခွေးလှုပ်ရှားသူတွေရဲ့ကြိုးစားမှုအားထင်းခဲ့တာကိုပြည်ပဆိုင်ရာရာဇဝတ်မှုတရားရုံး ICC မှာမြင်တွေ့ခဲ့ရပြန်ပါတယ်။ ICC ကအစ်သွေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူနဲ့ကာကွယ်ရေးဝန်ကြီး ကျော့ကနေနူကိုဖောင်းဝဲရနှုံးမန်း၂၁မှာထုတ်လိုက်ကြဘူးအေဘီသတင်းထားတဲ့အချက်နဲ့ဆွေးနွေးတာကဗီဒီယိုမှာအခုလိုတွေ့ကြရတာပါဘာသာစစ်ပွဲနဲ့ပတ်သက်လို့လူသားမျိုးနွယ်ပေါ်ကျွလို့နဲ့ရာဇဝမှုကိုသူတို့ကကျွလို့ခဲ့တယ်လို့ICC ကပြောပါတယ်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုကန့်သက်ခြင်းအဖြစ်အစားအစာငတ်သွားအောင်လုပ်တာကိုသူတို့ဟာစစ်ပွဲနီးလိုက်တဲ့အဖြစ်သုံးပြုခဲ့ကြောင်းယုံကြည်ရလောက်တဲ့အထောက်အထားတွေရှိခဲ့တယ်လို့
Today, I am announcing that my office is filing an application.
Myanmar Bangladesh Nanganore Patalo, Kanau, Tiayong, Kanwan, Tobibo, Shoutaje, Tinduinjao, Jinya Lai Pare.
I see the action of Karim Kanga. Bangladesh Nanganu Yang Lady, Rohingya Doka, during a twist of care, did now. Jinya Lai Dale, Chibare, Duga, Akulu, Sepio Bade.
After an extensive investigation and careful review of the evidence collected, my office has concluded.
ကျေကျေပြန့်ပြန့်စုံစမ်းစစ်ဆေးစူးစောင်းထားတဲ့ထောက်ထားတွေကိုတည်တည်ချာချာစစ်ဆေးခဲ့ပြီးတဲ့နောက်2021ခုနှစ်ဩဂုတ်လ29ရက်နေ့ဒီဇင်ဘာ31ရက်ကညီမငယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာရိုဟင်ဂျာတွေကိုပြန်ထုတ်နှိပ်ကိုညှဉ်းပန်းခဲ့တဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုအတွက်ဗိုလ်ချုပ်မှုကြီးမေးရောင်းလိုက်မှာတာဝန်ရှိတယ်လို့အကြောအကြောင်းသိယုံက
ပေးသွားဖြစ်ပါလေ
This is the first application
ဒါမြန်မာအစိုးရအစီအမံတာဝန်ရှိသူတယောက်ကိုဖမ်းဆီးမိတ်အတွက်ပထမဆုံးရှောက်ထားချက်လည်းဖြစ်ပါတယ်ဆက်ပြီးလိုက်လာမှာတွေပို့လို့ရှိပါလိမ့်တယ
်ကနဦးတရားရုံးကဗိုလ်ချုပ်မူကြီးမင်းအောင်လည်းပေါ်ဖမ်းဝေးရထုတ်ပေးလေးပလားဘာတွေကောဇက်တိုက်လိုက်လာအောင်မလဲဒါတွေကတော့2025မှာစောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
မကြခင်ရက်ပိုင်းအတွင်းမှာပဲကုံဆုံးတော့မယ့်2024ခုနှစ်တနစ်တာဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ရက်အနှစ်ချုပ်ဦးတမောင်တန်းကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးသတင်းတွေကသုတအစီအစဉ်ကိုလှည့်ပေးပါဦးမယ်။ဒီ2024ခုနှစ်ဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းမှာလက်နက်ကင်ပြည်ပခအများဆုံးနှစ်တနစ်ဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာညီညာရေးအညွှန်းကိန်းတွေကဖော်ပြပါရတယ်။2024ရဲ့ဒီတဲမှာလောင်ကျွမ်းတဲ့စစ်မီးတွေအကြောင်းကိုတော့မန်းညိုညိုလင်းကသတင်းတွေကသုတအစီအစဉ်မှာပြောပြထားပါရရှင်။ဒီနေ့ကမ္ဘာကြီးပေါ်မှာဖြစ်ပွားနေတဲ့နိုင်ငံတစ်ခုနဲ့တစ်ခုအကြားအငင်းပွားမှုစစ်ပွဲတွေပြည်တွင်းစစ်ပွဲတွေဟာလက်ရှိလိမ့်လာမှုစစ်တမ်းတွေအရကမ္ဘာနေရာအနှံ့56ခုရှိနေတယ်လို့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးအညွှန်းကိန်းတွေကဖော်ပြထားပါတယ်။ဒီပဋိပက္ခတွေထဲမှာနေနိမိတ်ချင်းထိစပ်နေရတဲ့နိုင်ငံပေါင်း62နိုင်ငံဟာလည်းပတ်သက်ပါဝင်မှုတွေရှိနေရတယ်လို့ဖော်ပြထားတာပါဒါကြောင့်အခုကာလဟာဒုတိယကမ္ဘာစစ်ကြီးပြီးဆုံးချိန်နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေစစ်ပွဲတွေအများဆုံးအချိန်ပဲဖြစ်တယ်လို့လည်းဖော်ပြထားပါတယ်အထူးသဖြင့်လူပေါင်းသိန်းနဲ့ချီတည်ဆုံးနေတဲ့ဂါဇာစစ်ပွဲနဲ့ယူကရိန်းစစ်ပွဲတွေဟာကမ္ဘာကြီးငြိမ်းချမ်းမှုကိုကျဆင်းစေခဲ့ရတယ်လို့လည်း Vision of Humanity ဆိုတဲ့အဖွဲ့ကြီးရဲ့အင်တာနက်စာမျက်နှာမှာပြောဆိုထားတာပါဒီစစ်ပွဲတွေနဲ့ပဋိပက္ခတွေကြောင့်ကမ္ဘာပေါ်ကလူပေါင်းသန်း130လောက်ဟာဒုက္ခသည်ဘဝတွေပြည်တွင်းမှာပဲတင်းရှောင်နေထိုင်နေကြရသူတွေဘဝနဲ့ရှိနေကြရပြီးဒီထဲကလူပေါင်းသန်းတဝက်လောက်ကိုနိုင်ငံပေါင်း16နိုင်ငံကလက်ခံကြည့်ရှုထားရတယ်လို့လည်းဖော်ပြရေးသားထားပါတယ်ဆွေဇလာနိုင်ငံအခြေစိုက်ဂျနီဗာအကယ်ဒမီလက်နက်ကင်ပဋိပက္ခဆိုင်ရာတရားဥပဒေစိုးမိုးရေး project ကတော့နိုင်ငံပေါင်း55နိုင်ငံကလက်နက်ကင်အဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနိုင်ငံမဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့တွေ့ဆုံလေ့လာမှုတွေအရာကမ္ဘာနေရာဒေသအလိုက်လက်နက်ကင်ပဋိပက္ခတွေအလုံးပေါင်း130လောက်ရှိနေတယ်လို့ဆိုပါတယ်
ဒီထဲမှာကမ္ဘာအရှိလေပိုင်းနဲ့မြောက်အာဖရိကဒေသတွေမှာအများဆုံးဖြစ်ပြီးလက်ရှိ2024ခုနှစ်ထဲဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခပေါင်း45ခုကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒီထဲမှာပါဝင်ပတ်သက်မှုရှိနေတဲ့နိုင်ငံတွေက Cyprus, Egypt, Iraq, Israel, Libya, Morocco, Palestine, Syria, Turkey, Yemen နဲ့ဆာဟာရာအနောက်ဘက်ပိုင်းတို့ပဲဖြစ်တယ်လို့ဆိုပါတယ်။အာဖရိကကတော့လက်နက်ကိုင်ပဋိပက္ခဒုတိယအများဆုံးနေရာဒေသတစ်ခုပဲဖြစ်ပါတယ်။ဘာကီနာဖာဆို၊ကင်မရွန်း၊စင်ထရယ်အာဖရိကန်ရီပဘလစ်၊ဒီမိုကရက်တစ်ရီပဘလစ်အော့ဖ်ဒါကွန်ဂို၊အီသီယိုးပီးယား၊မာလီ၊မိုဇမ်ဘစ်၊နိုင်ဂျီးရီးယား၊စီနီဂယ်၊ဆိုမာလီးယား၊တောင်ဆူဒန်နဲ့ဆူဒန်စားတဲ့နိုင်ငံတွေမှာပဋိပက္ခပေါင်း35ခုလောက်ရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အာရှဒေသကတော့2024ခုနှစ်ထဲထိဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခပေါင်း20ခုရှိပြီးပါဝင်ပတ်သက်နေတဲ့နိုင်ငံတွေကအာဖဂန်နစ္စတန်၊အိန္ဒိယ၊မြန်မာပါကစ္စတန်ဖိလစ်ပိုင်နဲ့တရုတ်တို့ပဲဖြစ်တယ်လို့ဆိုပါတယ်။အာရှဥရောပဘက်မှာကတော့ရုရှား၊ယူကရိန်း၊မိုဒိုဗာ၊အဇာဘိုင်ဂျန်စတဲ့နိုင်ငံတွေရဲ့လက်နက်ကိုင်ပဋိပက္ခတွေက9ခုလောက်ရှိနေတယ်လို့ဖော်ပြထားပါတယ်။လက်တည်းအမေရိကကမက္ကဆီကိုနဲ့ကိုလံဘီယာနိုင်ငံတွေမှာကတော့လက်နက်ကိုင်ပဋိပက္ခတွေ6ခုလောက်ရှိနေတယ်လို့လေ့လာမှုတွေကိုတင်ပြထားတာပါ။2024ခုနှစ်တည်းဖြစ်ပွားနေစဲလက်နက်ကိုင်အကြမ်းဖက်မှုတွေစစ်ပွဲတွေနဲ့ပတ်သက်ပြီးအက်လက်လို့ခေါ်တဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာဒေသနဲ့အချက်အလက်များအဖွဲ့ရဲ့လေ့လာမှုတွေအရတော့2024ခုနှစ်အတွင်းလူ၈ယောက်မှတယောက်ဟာစစ်ပွဲတွေလက်နက်ကိုင်ပဋိပက္ခတွေလက်နက်ကိုင်အကြမ်းဖက်မှုတွေနဲ့ထိတွေ့ဆက်ဆက်မှုတွေရှိနေခဲ့ရတယ်လို့ဆိုပါတယ်နိုင်ငံပေါင်း90လောက်ဟာလည်းပဋိပက္ခဖြစ်ပွားမှုမြင့်မားတဲ့အနေအထားမှာရှိနေပြီးအခုဒီဇင်ဘာလမှာထုတ်ပြန်လိုက်တဲ့နောက်ဆုံးအချက်လက်တွေအရတော့ပါလက်စတိုင်း၊မြန်မာ၊ဆီးရီးယားနဲ့မက္ကဆီကိုတို့ဟာပဋိပက္ခဖြစ်ပွားမှုအညွန်ကိန်းအမြင့်ဆုံးတွေမှာရှိနေတယ်လို့လည်းဖော်ပြထားပါတယ်ရှင
်။မန်းညိုညိုလင်းတင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ဖြစ်ပါတယ်။ဒီစီစဉ်တဲ့ view ကထုံးနေတဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website ဆာမျက်နှာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့တင်ပြနေတဲ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်ပြီးတော့ထုံးနေပေးနေပါတယ်။အခုသတင်းချင်းချုပ်ကိုပြောပြပါဦးမယ်ရှင်။ဂါဇာမြောက်ပိုင်းကဒီခမဲအက်ဒဝမ်စေယုံကိုတောက်ကြနေတဲ့ကဝင်ရောက်ဆင်းနေခဲ့တဲ့အစ္စရေးတပ်တွေကစေယုံဒါရိုက်တာနဲ့ဒါဇင်နဲ့ချီတဲ့စစ်ဝင်တန်းတွေအပါအဝင်ပါလက်စတိုင်း140ကျော်ကိုဖမ်းဆီးခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကရောဒီအစ္စရေးစစ်တပ်ကပြောပါရယ်တောက်ကြနေညနေပိုင်းမှာအစ္စရေးစစ်တပ်ကစေယုံဝင်တန်းတချို့ကိုပြန်လွတ်ပေးခဲ့ပေမဲ့လို့ဒီပြန်လွတ်မလာသေးတဲ့စေယုံအကြီးကဲအတွက်စိုးရိမ်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်အစ္စရေးစစ်တပ်ကတော့ဒီစေယုံဟာဟာမက်စ်တွေရဲ့စစ်စီရေးဌာနချုပ်အဖြစ်အသုံးချတဲ့နေရာဖြစ်ပြီးတော့အခုဖမ်းဆီးထားတဲ့သူတွေဟာစစ်သွေးကြွတွေလို့တန်ရရှိထားတဲ့သူတွေဖြစ်တဲ့အကြောင်းပြောပါရယ်2025ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးတော့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုယူတော့မဲ့မလေးရှားအနေနဲ့တရုတ်အာဆီယံပူးပေါင်းဆောင်ရွက်မှုကိုမြှင့်တင်နိုင်မယ်လို့သူယုံကြည်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောပါရယ်မလေးရှားအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ရယူတဲ့အချိန်မှာဒေသရင်းစည်းလုံးညီညွတ်မှုပိုမိုထိရောက်ခိုင်မာစေရေးကိုသူဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ဒီပေချင်းမှာ CCTV တရုတ်ဘုံရုပ်သံနဲ့လူတွေ့မေးမြန်းခန်းအထွေမှာပြောကြားခဲ့ပါတယ်။အာဆီယံအဖွဲ့အနေနဲ့ဒီနိုင်ငံတွေအကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဦးစားပေးဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့လည်းသူကပြောဆိုခဲ့ပါတယ်ရှင်။ဒီနေ့အတွက်စစ်စင်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့စစ်စင်ထုတ်လို့ရေးမှုကကိုငင်းကြီးအေးဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio စစ်စင်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနားဆင်နိုင်ပြီးတော့အစီအစဉ်ပထမနာရီဝက်ကတော့ Radio Line တို့မီတာ2530နဲ့40ရုပ်ကနေဖတ်ယူနားဆင်လို့ရပါတယ်အားပေးကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲကျေးဇူးပါပေးခင်ကြပါသေးရှင်ကျွန်မခင်ဗျထွေးပါနောက်ဆက်စပ်လေးမှာပြန်ဆုံပါဦးမယ်ရှင်